ဘင်္ဂလားဒေ့ရှ်ရောက်ရိုဂျာဒုက္ခသည်တွေနေရပြန်ရေးမအောင်မြင်ဖြစ်ရတာမြန်မာစစ်အာဏာတာဝန်ရှိကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေကုန်စည်ခါရှိရှိနေရပြန်နိုင်မှုကြိုးပမ်းရမှာရိုဂျာရဲ့ယုံကြည်စစ်ချက်အောင်မြန်မာစစ်အာဏာကဆောင်ရွက်နိုင်တာမတွေ့ရကြောင်းဝန်ကြီးချုပ်ရှေ့ဟာစင်နာကမနေ့နောက်ပိုင်းမှာပဲလွှတ်တော်မှာပြောလိုက်တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအပြည့်အဝပြင်ဆင်ထားပြီးဖြစ်ပေမဲ့အခုချိန်ထိနေရပြန်ရေးအစီအစဉ်တွေအကောင့်ထဲမပေါ်နိုင်သေးပဲဖြစ်နေရကြောင်းပြောဆိုခဲ့သလိုတရုတ်၊အိန္ဒိယနဲ့ဂျပန်တို့လိုအာရှနိုင်ငံတွေဝန်ဝင်ကူညီကြဖို့လည်းတိုက်တွန်းခဲ့ပါတယ်။တိုင်းနဲ့ချီတဲ့ဒုက္ခသည်တွေကတချို့ကိုနေရပြန်ပို့ရေးနှစ်နိုင်ငံတာဝန်ရှိသူတွေဒုတိယချင်းဖြစ်ပြီးခဲ့တဲ့လတဲ့စီစဉ်ခဲ့ပေမဲ့မောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အပြန်အလှန်ပြစ်တင်ဝေဖန်မှုတွေထွက်ပေါ်နေတာပါ။ရိုဂျာဆိုတဲ့အသုံးလုံးကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေကတော့ဒုက္ခသည်တွေနေရမပြန်နိုင်တဲ့အဓိကအကြောင်းရင်းဟာ ARS ဆွေရအုပ်စုရဲ့ချင်းချောက်မှုကြောင့်ဖြစ်တဲ့အကြောင်းဒုတိယချင်းနေရပြန်ရေးစီစဉ်နေမောင်မြင်ဖြစ်ခဲ့ပြီးနောက်မှာပဲပြောဆိုထားတာပါ။နောက်ဆုံးချင်းနေရပြန်ပို့ရေးလုပ်ငန်းစဉ်စီစဉ်ထားတဲ့ရန်နာနီကမှဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဒုက္ခသည်တွေကိုနေရပြန်ဖို့ဆန္ဒရှိမှရှိသဘောထားကောက်ယူခဲ့တဲ့အတွက်အစီအစဉ်ထိခိုက်ခဲ့ရတာလို့လည်းစွပ်စွဲထားပါတယ်။